ဘာကြောင့်ကျင်းပတာလဲခင်ဗျာ
ကျွန်တော်တို့ဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုပေါ့အဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့နေရာမှာကျွန်တော်တို့တိုင်းသားအားလုံးလည်းပါဝင်ပါတယ်ပြီးတော့ရိုဟင်ဂျာလို့ခေါ်တဲ့ဒီတခိုင်ပြည်နယ်ကမွတ်စလင်လူနည်းစုလည်းပါဝင်ပါတယ်အဲ့ဒီရိုဟင်ဂျာတွေရဲ့တိုင်းသားတွေရဲ့ဒီ genocide လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုကိုရပ်တန့်စေဖို့ရည်ရွယ်ချက်နဲ့ဒီပြည်လာကံကိုကျင်းပနေရခြင်းဖြစ်ပါတယ
်ဒီမှာ ongoing genocide ဆိုတော့ဆက်လက်ဖြစ်ပွားနေတယ်လို့ပြောထားတယ်ဆိုဘာကြောင့်အခုအဲ့ဒီဒီလူမျိုးတုံးတပ်ဖြတ်မှုကရခိုင်ပြည်မှာဆက်လက်ဖြစ်ပေါ်နေစေဘယ်လိုဘာကြောင့်ပြောရတာလဲခင်ဗ
ျဟုတ်ပါတယ်ခင်ဗျဆက်ပြီးဖြစ်နေပါတယ်နေ့စဉ်လိုလိုလူတိုင်းဟာဒုက္ခမျိုးစုံနဲ့ကြုံတွေ့နေရတယ်ပြည်တွင်းမှာရှိတဲ့ဒီပိတ်မိနေတဲ့လူနည်းစုတွေပုံမှာနေ့စဉ်နဲ့အမျှတပ်ဖြတ်မှုတွေဟာရှိနေပါတယ်မနေ့တနေ့ကပဲဟိုရိုဟင်ဂျာအိမ်တွေမိရှုခံရပါတယ်ဒါမိသူမိဘရှုရဲဆိုတော့ကျွန်တော်တို့မသိပါဘူးဒါပေမဲ့အဲ့လိုအစွန်းရောက်တွေရှိပါတယ်အဲ့ဒီအစွန်းရောက်တွေကိုအကာအကွယ်ပေးနေတဲ့အစိုးရပိုင်းဆိုင်ရာတွေပါဝင်ပတ်သက်နေပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဟာဒီဟာကို ongoing genocide လို့ကျွန်တော်တို့သတ်မှတ်ပါတယ
်ညီလာကမှာအခုအဲ့တော့ဘာတွေဆောင်ရွက်ကြမလဲခင်ဗျာ
ရှေ့ဆက်ပြီးတော့ကျွန်တော်တို့ United Nations ကထုတ်ထားတဲ့ genocide ဆိုတဲ့ report ကိုကျွန်တော်တို့ဘယ်လိုအကောင့်ထဲဖော်မလဲပြီးတော့ကျွန်တော်တို့ရဲ့ United States of America ဒီ American အစိုးရကိုကျွန်တော်တို့အနေနဲ့ဘယ်လိုဖိအားပေးသွားမလဲဘယ်လိုတောင်းဆိုသွားပါမလဲဗမာပြည်မှာရှိနေတဲ့တက်လာတဲ့ democratic transition ဖြစ်နေတဲ့အချိန်မှာကျွန်တော်တို့သူတို့ကျွန်တော်တို့ဘယ်လို help လုပ်သွားမလဲ။တိုင်းသားတွေပုံမှန်ရောရိုဟင်ဂျာတွေပုံမှန်ရောဒါကိုရပ်တန့်သွားအောင်ဆိုပြီးတော့ကျွန်တော်တို့ကြိုးဆောင်မှုအနေနဲ့ကျွန်တော်တို့ဆက်လက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။ American လွှတ်တော်အမတ်တွေပိုင်းမှာပေါ့နော်။အဲတချို့လွှတ်တော်အမတ်တွေကလည်းဒေါ်အောင်ဆန်းစုကြည်ပါဒီကိစ္စမှာတာဝန်ရှိတယ်ဆိုပြီးပြောဆိုနေကြတာရှိတယ်။အထက်လွှတ်တော်အမတ် Mitch McConnell ကတော့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်ကိုအပြစ်မတင်သင့်ဘူး။လက်ရှိအစိုးရက "तू ကတပ်မတော်ကို तू ကထိန်သိမ်းနိုင်စွာမရှိတဲ့အတွက်ဒါတပ်မတော်ကအဓိကဆောင်ရွက်နေတာဖြစ်တယ်။အဲဒီလိုအမြင်ရှိတယ်။ဥမာဝေးအမြင်ရောဘလို့ရှိလဲခင်ဗျ
။ဒီဗမာပြည်မှာဖြစ်တဲ့အဖြစ်အပျက်တွေအားလုံးကဒီတပ်မတော်တစ်ခုတည်းကိုသာပုံချလို့မရပါဘူးခင်ဗျ။ဘာဖြစ်လို့လဲဆိုလို့ဆိုနိုင်ငံတော်ကိုအုပ်စိုးနေတဲ့နိုင်ငံတော်ကိုအုပ်ချုပ်နေတဲ့ဒီ government ဘိုင်းဆိုင်ရာမှာဒေါ်အောင်ဆန်းစုကြည်လည်းပါဝင်ပတ်သက်နေပါတယ်ခင်ဗျ။အဲ့ဒီတော့တပ်မတော်ကဒါကိုလုပ်တယ်မှန်ပါတယ်ခင်ဗျ။ဒါပေမဲ့ဒီလုပ်ရက်ဒီမှားတယ်ဆိုလို့ရှိရင်နိုင်ငံတော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဟာဒါကိုဖုံးကွယ်မထားဘဲနဲ့နိုင်ငံတကာကိုသိအောင်ဒါဒီမှားပါတယ်ဒါကိုရပ်တန့်အောင်လုပ်ရမယ်ဆောင်ရွက်ရမယ်ဆိုတာနိုင်ငံတော်မှာအုပ်ချုပ်နေတဲ့အစိုးရပိုင်းတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပါအဲဒီတော့ကျွန်တော်အနေနဲ့ကတော့ပြောချင်တာကတော့ genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှလည်းတစိ့တစ်ပိုင်းတာဝန်ရှိပါတယ်လို့ကျွန်တော်မြန်မာ
ကိစ္စကိုနိုင်ငံတကာယာစုခုံရုံး ICC လွှဲပြောင်းပေးဖို့ငွေကြေးကောင်စီမှာအမြန်တမ်းအဖွဲ့ဝင်၅နိုင်ငံတည်းကတရုတ်နဲ့ရုရှားနိုင်ငံတွေကဗီဒိုနဲ့ပယ်ချနိုင်တဲ့အလားအလာရှိတယ်လို့ဒါလူတိုင်းမြင်နေကြတော့ဗောနော်ဗီဒိုအာဏာသုံးစွဲမှုတွေကြောင့်အဲ့ဒီလွှမ်းပေးပေးနိုင်ဆိုရင်ရောဒီကိစ္စကိုဘယ်လိုဖြေရှင်းသင့်တယ်လဲအဲ့ဒါဥမောင်ရဲ့အယူဆလေးကျွန်တော်သိပြစေခင်ဗျာ
ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ United Nation မှာကျွန်တော်တို့1949ခုလောကသူတို့လက်မှတ်ထိုးထားတာရှိပါတယ်ခင်ဗျာဆိုတော့ဒီ UN ဘရင်းရှင်စာတမ်းမှာလက်မှတ်ထိုးထားတဲ့နိုင်ငံတွေမှာတခြားနည်းနဲ့ UN ကနေပြီးတော့အရေးယူနိုင်တဲ့လမ်းတွေအများကြီးရှိပါတယ်ခင်ဗျ UN Security Council အပြင်မှာတက်တက်ခုံရုံးကိုဖွဲ့ပြီးတော့နိုင်ငံတကာရဲ့အထောက်အကူနဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုနဲ့စ조사သွားရမှာဖြစ်ပါတယ်မနေ့ကဟိုဗြိတိန်နိုင်ငံသားရေးဝန်ကြီးပြောသလိုနီလန်းအတွေ့အများကြီးရှိပါတယ်ခင်ဗျ